America in Burmese.
မင်္ဂလာမနက်ခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဩဂုတ်လ28ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA ရဲ့မြန်မာပိုင်းအစီအစဉ်တွေကိုလိုက်ဒိုမီတာ24.50 နဲ့လိုက်လံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာနဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်ကတော့ကြော်စံသားပါခင်ဗျာ။ဖာဂနာချီဇတ်တဲ့အကြီးကရပ်ကနီပရီဂိုဂျင်လင်းပြကြသေးဆုံးသွားပြီဆိုတာရုရှားကအတည်ပြုပြောကြလိုက်ပါတယ်။ထိတ်တန့်သံတမန်တူကိုနှင်ထုတ်လိုက်တဲ့မြန်မာစစ်ကောင်စီကိုအရှိတီမောကရှုတ်ချလိုက်ပါတယ်။ပါကစ္စတန်မှာတော့လျှက်စစ်မီဒါကတူးမြင့်ကောက်ခံတဲ့အတွက်တနိုင်ငံလုံးဆန္ဒပြဆန့်ကျင်နေကြပါတယ်။ဒီလိုသတင်းတွေကိုဥတီမောင်သားနဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Okay sir.ကျင်းပြင်းမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF တပ်တွေရဲ့တိုက်ပွဲကဘယ်လိုတွေဖြစ်နေပါသလဲ
ကျွန်တော်ဒီကစံကိုသိနေတာ PL နဲ့တပ်တွေနဲ့သလားကျော်ပြီသူတို့ပြန်ဒီကြားထဲမှာသူတို့ထိုးစစ်ဆင်ဒီစကန်ကုန်းသိမ်းမှုတွေတိုက်ပွဲဆင်တာဆဲကြီ
းစကန်တိုက်ပွဲမှာကစစ်ကောင်စီကတိုက်ခိုက်တာဘာတွေကြုံတွေ့နေရပါသလဲဒီအကြောင်းတွေကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမတိုင်မီမှာနားဆင်ကြရမှာပါဒုတိယပိုင်းနိုင်ယူဘက်မှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းကျမစုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဥကျော်စံသားနဲ့ကျွန်တော်ထမောင်သန်းတို့တင်ပြပေးပါမယ်
။ယက်ဖဂနီကျေးဇတ်တဲ့အကြီးကယက်ဖဂနီပရီဂိုဂျင်ကပြီးခဲ့တဲ့ဘက်ကရုရှားနိုင်ငံတွင်လေရင်ပြတ်ကျလို့သေဆုံးသွားသူ၁၀ဦးထဲမှပါဝင်တယ်ဆိုတာကိုမျိုးရိုးဗီဇာနဲ့မှုခင်းစစ်ပညာစစ်ဆေးချက်အရမှန်ကန်ဒေလူဖီယာကြောင့်ရုရှားစစ်ဆေးရေးသမားတွေကတနင်္ဂနွေနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။ယခင်ထုတ်ပြန်ထားတဲ့လေရင်ပေါ်လိုက်ပါသွားသူတွေရဲ့အမှုစင်းဟာလည်းတိကျပြီးပီဂိုဂျင်နဲ့အတူသူရဲ့ထိတ်တန့်လက်ထောက်နှုတ်ဖြစ်တဲ့ဒီမီထရီဥတ်ကင်နဲ့ဗလာရီချက်ကလက်ဖ်တို့လည်းသေဆုံးတဲ့အထက်မှာပါဝင်တယ်လို့ရုရှားလေကြောင်းပြန်တန်းရေးဌာနကအတည်ပြုပါတယ်။သူဆက်အန်ရီယိုကျူတွက်မိပြီးကျူတင်ပြင်ဆင်မှုတွေအစီအစဉ်မျိုးစုံလုပ်ထားတဲ့ပီဂိုဂျင်ဟာဒီပြကြတဲ့လေရင်ပေါ်မှာပါမပါဆိုတာအထူးသဖြင့်ဗာဂနာလိုလားသူတွေကမှမေခွန်းထုတ်နေကြတာပါမော်စကိုကနေစင်ပီတာစဘတ်ကိုအသွာဘူဒူးနေကဒီကိုပိုင်ဂျက်လေရင်မီလောင်ပြကြသွားတဲ့အကြောင်းရင်းကိုတော့ရုရှားဘက်ကအခုထိမပြောသေးပါဘူးပီဂိုဂျင်ဟာဇွန်23-24တုန်းကတပ်တွင်းပုံငံမှုနဲ့ဗာဂနာတပ်ဖွဲ့တွေကိုယူကရိန်းကနေမော်စကိုမြို့တော်စီချစ်တက်ခဲ့တဲ့အတွက်အပြစ်ပေးတဲ့အနေနဲ့သူ့ကိုစပ်ပစ်ဖို့ရုရှားသမ္မတပူတင်ကအမိန့်ပေးခဲ့တဲ့ဆိုတာကတော့လုံးဝလိမ်လည်မှုသာဖြစ်တယ်လို့ရုရှားဘက်ကညင်းဆန်ပါတယ်။အနောက်တိုင်းနိုင်ငံရင်းသမားတွေနဲ့သုံးသပ်သူတွေကတော့ပုံမှန်မှုကိုနောက်ကျောတာနဲ့ထုတ်ရလို့ခေါ်ဆိုခဲ့တဲ့သမ္မတပူတင်ကပရီဂိုဂျင်ကိုစပ်ပစ်ဖို့အမိန့်ပေးခဲ့တာဖြစ်တယ်လို့အထောက်အထားတစုံတရာမပြဘဲထင်ကြီးပေးပြောဆိုနေကြပါတယ်ခင်ဗျာ။
အာဖရိကကိုတာမနိပစ္စည်းတွေတင်ဆောင်ရင်ဒုတိယရက်ဘက်ကုန်တင်တင်မော်ဇီဟာယူကရိန်းနိုင်ငံအိုဒက်ဆာစိတ်ကမ်းမြို့ကနေထွက်ခွာလာခဲ့ပြီးယာယီပင်လယ်နဲ့ရေလမ်းကြောင်းကနေရူမေးနီးယားပင်လယ်ပြင်ကိုအနည်းငယ်ကင်းရှင်းရှင်းနဲ့ရောက်ရှိသွားပြီလို့ယူကရိန်းကတင်းငွေနေနေကပြောလိုက်ပါတယ်။ဒီလိုရောက်သွားတဲ့အကြောင်းကိုယူကရိန်းသမ္မတဗိုလိုဒီမာဆယ်လင်စကီကယခင်က Twitter လို့သိကြတဲ့ယခု X လူမျိုးစာမျက်နှာမှာရေးသားထားတာပါ။တင်မော်မီက Primus ကိုခေါ်ပြီးလိုက်ဘေးရီးယားအလံနှွင့်ထူထားတယ်လို့မစ္စတာဇယ်လန်စကီကဆိုပါတယ်အဒီလိုရေချောင်းလမ်းအစ်စ်ကိုဖန်တီးလိုက်ပြီလို့ယူကရိန်းကဩဂုတ်လဆောပိုင်းကကြေညာခဲ့ပါသေးတယ်ပင်လယ်နဲ့တီးနံတင်ပေါ်ရေးသဘောတူညီချက်ကိုရုရှားကဆက်လက်လက်မှတ်မထိုးလို့ပြက်ပြဲသွားတဲ့နောက်ပိုင်းမှာယူကရိန်းစိတ်ကမ်းတွေကနေထွက်ခွာလာတဲ့ဘယ်သင်းမိုးကိုမဆိုစီရေးဆိုင်ရာပြစ်မှတ်ဖြစ်သဘောထားမယ်လို့ရုရှားကကြေညာထားခဲ့တာပါယူကရိန်းတပ်ဖွဲ့တွေကနောက်ပိုင်းဇပိုရီဇီယာအော့ဘလတ်မှာနီပရီရဲ့ဘိုင်းအရာရေးပါတဲ့အောင်မြင်မှုတွေရရှိခဲ့တယ်လို့စစ်ရေးလေလာရေးအင်စတီကျူတ်ကစနေနေ့တုန်းကပြောလိုက်ပါတယ်။တောင်ပိုင်းစစ်မျက်နှာပြင်မျက်နှာပြင်တွေမှာယူကရိန်းတပ်တွေကရုရှားရဲ့နောက်ပိုင်းခံစစ်ကြောင်းကိုထိုးဖောက်ဝင်ရောက်သွားနိုင်ပြီးမကြာမီရှိကိုမြန်မြန်ဆန်ဆန်တက်သွားနိုင်လိမ့်မယ်လို့လည်း Writer သတင်းကပြောပါတယ်။ဇပိုရီဇီယာရဲ့အနောက်မြောက်ပိုင်းဗာဘော့ဖ်အနီးကခံစစ်ကြောင်းကိုယူကရိန်းကတိုက်ခိုက်နေတယ်လို့ရုရှားသတင်းအရင်းမြစ်တွေကလည်းဆိုပါတယ်ခင်ဗျာ
။ Africa မှာရှိနေတဲ့ American စစ်တပ် AFRICOM ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆိုမာလီယာနိုင်ငံမှာအယ်ရှဘပ်စစ်သွေးကြောဆက်သွင်းဦးသေဆုံးသွားတယ်လို့ဆိုပါရယ်ကစ်မာယိုမြို့အရှိမြောက်ဘက်ရှီရာနီမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုဟာ Al-Shabaab စစ်သွေးကြွတွေနဲ့ရင်ဆိုင်နေရတဲ့ဆိုမာလီယာတပ်ဖွဲ့ကိုကူညီတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်စစ်တပ်ကဆိုပါတယ်။ဒီတိုက်ခိုက်မှုမှာအရသားတွေထိခိုက်သေဆုံးမှုမရှိဘူးလို့လည်းအမေရိကန်ဘက်ကပြောပါတယ်။ Al-Shabaab ဟာကဘာတဝမ်အယ်ကာအီဒါတပ်ဖွဲ့တွေနဲ့အကြီးဆုံးနဲ့အလင်းမြန်ဆုံးရွှေပြောင်းလှုပ်ရှားနိုင်တဲ့အဖွဲ့ဖြစ်တယ်လို့အမေရိကန်ကသတ်မှတ်ထားတာပါ။အယ်ကာအီဒါအဖွဲ့နဲ့ Al-Shabaab ပူးပေါင်းခဲ့တာဟာ2012 February ကတည်းကဖြစ်ပါတယ်။တချိန်ထဲမှာပဲ Al-Shabaab စစ်သွေးကြွတွေကလည်းပဲမကြမီကအစိုးရပြင်သိမ်းသွားတဲ့ကောက်ဆွေကြီးရွာကိုဝင်ရောက်စီးနင်းလို့အစိုးရစစ်သားတချို့သေဆုံးသွားတယ်လို့လုံခြုံရေးဘက်က VOA ကိုပြောပါတယ်။အမည်မဖော်လိုတဲ့လုံခြုံရေးအရာရှိတွေကဒီကြီးရွာမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါတယ်။ဆိုမာလီနိုင်ငံပိုင်ဆွန်နာသတင်းဌာနကတော့ Al-Shabaab တွေကိုပြန်လည်မောင်းထုတ်နိုင်ခဲ့ပြီးသူတို့ရဲ့ဖောက်ခွဲရေးယာဉ်တွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာ၄စီမီတာကတွေတက်လာတာကြောင့်မီတာကတောင်းခံလွှာတွေကိုမိရှို့လိုက်ကြပြီးပြည်သူတွေကတတိယနေ့ဖြစ်တင်းငွေတွေမှာဆက်လက်ဆန္ဒပြခဲ့ကြပါတယ်။အနောက်မြောက်ပိုင်းမှာရှိတဲ့ခါဘာပတ်တွန်ခါပြည်နယ်မှာ၄စီထာတာကသူ့ဝန်ထမ်းတွေနဲ့တက်ဆင်ထားတဲ့ဆက်နက်ပစ္စည်းတွေကိုအကာအကွယ်ပေးဖို့ရဲတပ်ဖွဲ့ကိုတရားဝင်အကူအညီတောင်းခံလိုက်ပါတယ်။၄စီထာတာကလည်းသူ့ဝန်ထမ်းတွေကိုဌာနပိုင်ကားတွေရဲ့လိုင်စင်တွေဖယ်ရှားထားဖို့ညွှန်ကြားချက်ထုတ်လိုက်ပါတယ်။ကရာချီ၊လာဟော၊ပီရှာဝါ၊မူလ်တန်ရောပင်ဒီနဲ့အစ္စလာမဘတ်မြို့ကြီးတွေမှာအပါအဝင်မြို့တော်များများမှာတောက်ချာနေကစပြီးဆန္ဒပြပွဲတွေဖြစ်လာခဲ့တာပါ။ပါကစ္စတန်ဝန်ကြီးချုပ်အန်ဝါ ဦးဟက်ကာကတနင်္လာကနေ့မှာအစိုးရအဖွဲ့ရေးပေါ်အစည်းအဝေးခေါ်ခဲ့ပေမဲ့ဘာကြေညာချက်မှထွက်မလာခဲ့ပါဘူး။အစည်းအဝေးကိုတနင်္လာနေ့အထိဆက်လက်ရွှေ့ဆိုင်ထားပြီးတက်စစ်မီတာကတွေပြန်လျှော့ဖို့ခိုင်မာတိကျတဲ့လုပ်ငန်းစဉ်တွေတင်ပြဖို့တက်စစ်ဝန်ကြီးဌာနကိုအချိန်48နာရီပေးလိုက်ပါတယ်။တိုက်ပြည်ဒုက္ခဖြစ်စေမှာဘာချီလန်းကူမှာကျွန်တော်တို့လှလိမ့်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောတဲ့အကြောင်းဝန်ကြီးချုပ်ယုံကအထုတ်ပြန်ပါတယ်။ပါကစ္စတန်နိုင်ငံမှာစီးပွားရေးကျလာတာတဲ့ကြောင့်ပါကစ္စတန်နိုင်ငံကိုအပြည့်အစုံငွေကြေးရမုံငွေဖွဲ့ကနေအမေရိကန်ဒေါ်လာ3ဘီလီယံချေးယူရမှာစီးပွားရေးပြည့်ပြည့်ပြောင်းလဲလုပ်ဖို့ပါရှိပြီးအဲ့ဒီပြည့်ပြည့်ပြောင်းလဲအစိတ်ပိုက်တရားဖြစ်လျက်စစ်မီတာကတိုးမြှင့်မယ်ဆိုတဲ့သတ်မှတ်ချက်တစ်ချက်ပါဝင်ခဲ့ပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရသတင်းတွေကိုဆက်လက်ပြောပြနေပါတယ်။အရှိတီမောနိုင်ငံထိတ်တန့်သန္ဓမန္တူကိုမြန်မာစီအစိုးရကမောင်းထုတ်လိုက်တဲ့အတွက်အရှိဒီမောအစိုးရကမြန်မာစစ်ကောင်းဆောင်တွေကိုရှုတ်ချကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရှိဒီမောအစိုးရကမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပြန်လည်ရောက်ရှိရေးကြိုးပမ်းမှုအားလုံးကိုထောက်ခံကူညီပံ့ပိုးဖို့အရေးတကြီးလိုအပ်ကြောင်းထပ်မံပြောဆိုလိုက်ပြီးမြန်မာပြည်သူတွေနဲ့သူတို့သွေးစည်းညီညွတ်ကြောင်းဖော်ပြလိုက်သလိုမြန်မာစစ်ကောင်းဆောင်အနေနဲ့လူ့အခွင့်အရေးကိုလေးစားပြီးငြိမ်းချမ်း၍အပြည့်သဘောဆောင်တဲ့အဖြစ်ရှာဖို့လည်းတိုက်တွန်းထားပါတယ်။အရှိဒီမောနိုင်ငံရဲ့ကောင်းဆောင်တွေဟာမြန်မာစစ်အစိုးရကိုပွင့်ပွင့်လင်းလင်းဝေဖန်လို့ရှိပြီးသမနာဟိုဆေရာမော့စ်ဟော်တာဟာဆီအိုဆွေကိုဆန့်ကျင်နေတဲ့အန်ယူဂျီထိတ်တန့်ကောင်းဆောင်တူကိုတွေ့ဆုံခဲ့တာပါမြန်မာနိုင်ငံဆိုင်ရာအရှိတီမောတန်ယုံယာယီတာဝန်ခံဟာစက်တင်ဘာလ1ရက်နေ့မှာမြန်မာနိုင်ငံကထွက်ခွာမယ်လို့ရိုက်တာသတင်းဌာနမှဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ကားတက်လေရင်ဒဇင်းဟာနိုင်ငံဆုံးစီးရေးလေးကျင်ဟာမှာပါဝင်နေစဉ်ဩစတြေးလျနိုင်ငံမြောက်ပိုင်းကကျွန်းကျွန်းပေါ်ကိုပြတ်ကျသွားတဲ့အတွက်အနည်းဆုံးအမေရိကန်ကားတက်တပ်3ယောက်တိတ်ဆုံးပြီး9ယောက်ထိခဲ့ဒဏ်ရာရှိသွားကြတယ်လို့တာဝန်ရှိသူတွေကပြောကြပါတယ်မဲဗစ်ကျုံမော့ကိုတနင်္ဂနွေမနေ့9နာရီခွဲကပြတ်ကျသွားခဲ့ရမှာဒဏ်ရာပြင်းထန်ရသွားသူတွေကိုမိုင်50အကွာမှာရှိတဲ့ဒါဝင်မြို့စေရင်ကိုပို့ပေးလိုက်ရတယ်လို့အမေရိကန်ကတ်တက်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်တပ်သား23ဟောက်ပါတဲ့ Bellboyin V22 Osprey အမျိုးအစားလေးရင်ဘာကြောင့်ပြတ်ကျရတယ်ဆိုတော့ကိုတော့မသိသေးပဲစုံစမ်းနေဆဲဖြစ်ပါတယ်ကြံတပ်သား15ယောက်ရဲ့အခြေအနေကိုလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး
နာဇီတစိတ်တထားတဲ့သနက်ကင်ဆောင်ထားသူမျက်နှာဖုံးတက်လူဖြူတူကဖလော်ရီဒါပြည်နယ်စတိုးဆိုင်တစ်ခုမှာလူမဲ3ဦးကိုပြစ်ဆတ်လိုက်ပါတယ်။ဒါဟာလူမျိုးရေးမုန်တီးမှုနဲ့ဆက်ဖြတ်တာဖြစ်တယ်လို့ရဲအရာရှိတွေကပြောပါတယ်။လူမဲအမျိုးသား2ဦးနဲ့လူမဲအမျိုးသမီး2ဦးသေဆုံးရတဲ့ဒီပြစ်ခတ်မှုဟာအာဖရိကနယ်ဘောအမေရိကန်တွေရဲ့ရက်ကွက်ကဇီပေါ်တဲ့စတိုးဆောင်တစ်ခုမှာဖြစ်ပေါ်ခဲ့တာပါ။ကျူးလွန်တဲ့သနက်သမားဟာလည်းသူ့ကိုယ်သူသတ်သေးသွားပါတယ်။သူကလူမျိုးမုန်တီးမှုကိုကြွေးကြော်ခဲ့ပြီးသူကသူပြစ်ဒဏ်တော်ရဖြစ်တယ်လို့ရဲအရာရှိကပြောပါရယ်စနေနေ့ကဖြစ်ပေါ်ခဲ့တဲ့ဒီပြစ်ခတ်မှုဟာဒေါက်တာမာတင်လူသာကင်းရဲ့ကဘာကျော် I have a dream. Genoma, no manja, medicusia, so that Mingon, Georgia, Nichols, Bia, Tainman, Nipida, Washington Muro, Lumia, Bia, Lion, Yara, Tina Pipare, the Tainma, Provin, Uaro. I didn't do that game, no manja, Imeha, Uti, Count Positive, a youth. The user Sonia Warari that Rambo Satu Kraya Hello Pyojagavar.
Spain Bolo Pajo Okra Louis Ruby A. Gogaba Bolon Pajoga, Dawing a Kitaya sign like Peter now. Yebo see with Yago Spain Bolo Pajoga, Tanila name, I call you like body. A mute me kabab lap and when my bush get a Spain mute meeting a Bolon Madugo, Sube Kanama, Sumi, you mean no Kango. Spain Bolo Pajo Okra got Nanget at Kulu, Dawing a Jasan Kanaya, Pibare. Okra Ruby A got a Bolon Ma Jenny Hamusogo, bigger at the Ningle, Bolon Soup, we went by Milema, Nana Daha. No wood ball, Nana Pibada, Lubio, so be Okra Niaga, Nahibo, send aside, Niso Taraba. Dabby Mess, pay and mute me, Bolon, a then a Nibia Poin, and got a Dugo, Okra Yaruga, trouble, Dalso de Jalo, Spain Suagale, Dugo, Tressi, Jennybody, and Nanka do Bolon Ma Hamusogado, do the ball to get a Mopulo, Okra Ruby, a Biogo, Niso, like be Arma Kanayara, Pidelo, Kanza, Jump, Job, Jabade. ဒီနေ့လည်းနေခဲ့နောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုဥကျော်စံနဲ့တာနဲ့တူကြီးညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးကျင်းပြင်းတဲ့ကတိုက်ပွဲသတင်းမတိုင်းမီမှာစကိုင်းတိုင်းဘက်ကသတင်းဆောင်ပါတပုတ်ကိုတင်ပြချင်ပါတယ်စကိုင်းတိုင်းဝက်လက်မြို့ကမြို့နယ်ကကြီးကံမြောက်ရွာနဲ့တောင်ရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ခဲ့တယ်လို့တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်
ဝလမြို့နယ်ရွှေဘုံမန္တလေးကာလာမော်ကကြီးကံမြောက်ရွာကိုအောက်ကလ27ရက်နေ့မနေ့မှာစစ်ကောင်စီတပ်တွေကစစ်ဘေးရှောင်လွှင့်ရှိနေတဲ့ဘုံကြီးကျောင်းကိုဝင်ရောက်စီးနင်းပြီးဒေသခံ30ကျော်ကိုစစ်ဆေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီထက်ကဒေသခံ6ကိုဖမ်းဆီးပြီးတော့နှစ်ယောက်ကိုပြန်လို့ပေးခဲ့ပြီး၄ယောက်ကိုတော့တပ်ဖြတ်သွားခဲ့တယ်လို့ဒေသခံတအူးကပြောပါတယ်။ဖမ်းဆီး ဟိုကျွန်တော်တို့ရွာကကြီးပဲ၅ယောက်မြောက်ရွာကပေါ့ကြီးကမြောက်ရွာပေါ့အဲကြီးကမြောက်ရွာက၅ယောက်ပါတယ်အဲ့၅ယောက်ထဲမှာမှတပ်ဖ၄ယောက်ပါတယ်ဟိုကြီးကတောင်ရွာကစိတ်မနဲ့နဲ့ကလေးတယောက်ပါတယ်အဲအဲ့၆ယောက်ပေါ့မနေ့မနေ့က၈နာရီခွဲခန့်ကဖမ်းထားပါတယ်အဲအဲ့၆ယောက်ထဲမှာမှတပ်ဖ၄ယောက်ပါတဲ့အတိုင်းနာမှာကဟိုချွေးမဖြစ်သူနဲ့မိမဖြစ်သူကိုပြန်လွှတ်ထားခဲ့ပါတယ်အဲတမီးဖြစ်သူနဲ့ဖအေးဖြစ်သူကိုတော့ကျွန်တော်တို့ဒီနေ့မနေ့ကြိုးပြီးပါပြီအဲ့ဒါတက်သွားပါတယ်ဗျပြီးတော့ကြီးကန်တောင်ရွာကကလေးတယောက်လည်းတက်သွားတယ်အဲတခြားသောကျွန်တော်တို့ကြီးကန်မြောက်ရွာကအသက်56နှစ်အရွယ်ဦးဟန်ရွှေရဲကိုလည်းတက်သွားတယ
်ဖမ်းဆီးသွားတဲ့ဒေသခံတွေကိုကြီးကန်မြောက်ရွာနဲ့လှတော်ရွာကြားကသရက်ချံအတွင်မှာတက်ဖြတ်သွားတာဖြစ်တယ်လို့လည်းပြောပါတယ်အသက်20အရွယ်အမျိုးသမီးကိုစစ်ကောင်စီတပ်တွေကအဓမ္မပြုကျင့်ပြီးတက်ဖြတ်သွားခဲ့တာဖြစ်တယ်လို့ဒေသခံတွေကအတည်ပြုပါတယ်ကြည်ကန်းတောင်ရွာကစဘာပွဲစားသူစီကငွေကျပ်သိန်း915သိန်းကိုအတင်းအကျပ်ယူဆောင်သွားသလိုဖုန်ကြီးကြောင်အတွင်းမှာစပေးရှောင်နေကြတဲ့ဒေသခံတွေရဲ့ငွေကြေးရွှေတွေနဲ့ဖုန်းတွေကိုပါသိမ်းဆီးယူဆောင်သွားတယ်လို့လည်းဒေသခံတွေကပြောပါတယ်ကြည်ကန်းတောင်ရွာနဲ့မြောက်ရွာကရွှေဘိုမန္တလေးကာလာမဘော်ကကျေးရွာဖြစ်ပြီးစစ်ကောင်စီထောက်ပို့လမ်းကြောင်းပေါ်မှာရှိနေတဲ့ကျေးရွာဖြစ်တဲ့အတွက်မကြာခဏစစ်ကြောင်းဝင်ရောက်လို့ရှိပြီးတော့မီးရှို့ဖျက်ဆီးခံရတဲ့ရွာဖြစ်ပါတယ်ကြည်ကန်းတောင်ရွာနဲ့မြောက်ရွာဟာဒီဩဂုတ်လထဲမှာစစ်ကြောင်း၃ချိန်ဝင်ရောက်ခံခဲ့ရတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။အဲဒီလအတွင်းမှာကတော့ကျွန်တော်တို့စစ်ပေးရှောင်ရတာဒီအားနဲ့ဆိုလို့ရင်၃ဟာမြောက်ပေါ့။အရှိကောက်တွေကဖမ်းဆီးတာတော့ရှိတယ်။ဒါပေမဲ့တက်ဖြတ်တာတော့မရှိဘူးဗျ။ပဇာကံဖြစ်ခေါ်သွားတာရှိမယ်။အဲဖမ်းပြီးတော့အယသမားပါညာလောက်ကျန်တဲ့အတိုင်းတာမျိုးမှာဖမ်းပြီးတော့ပြန်လွတ်ထားခဲ့တာရှိမယ်ရိုက်နှက်ပြီးတော့အဲ့လိုအတိုင်းတာလေးတွေတော့ရှိပါတယ်ဗျ။ဟုတ်တတ်ထားခဲ့တဲ့အတိုင်းတာဆိုတာဒါပထမဦးဆုံးပါပဲကျွန်တော်တို့ကြီးကံကတော့
မနေ့ရုံးကတော့ဒေသခံတချို့ကြေးရွာတွေကိုပြန်ဝင်လာကြပြီဆိုပေမဲ့တချို့ကတော့ပြန်မဝင်ကြသေးပဲဆက်ပြီးတော့စစ်ပေးရှောင်နေကြဆဲဖြစ်တယ်လို့လည်းဆိုပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းထက်ကဒေသတချို့နဲ့စကိုင်းတိုင်းထက်မှာသေဆုံးသူတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ပေးရှောင်အရေးအတွက်ဟာတစ်နေ့ထက်တစ်နေ့ပိုးပြီးတော့တိုးလာနေပါတယ် Pidu Gagoyeta, PDF Reha, Dideda, Jiva Rego Che Sabiro, Atampa Longanwe, Lonirajao, Nemi Shinle Lonira Piedelo, Sitaye Topian Cherimaro, Popiale Shibare.
ကင်းပြည်နယ်ဘက်ကိုကြည့်ကြအောင်ပါကင်းပြည်နယ်ကောက်ရိုက်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကင်းအမျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေဩဂုတ်လ၂၆ရက်နေ့ကလည်းပြင်းထန်စွာတိုက်ပွဲတွေဖြစ်ခဲ့ပါတယ်ကင်းပြည်နယ်ကောက်ရိုက်မြို့နယ်အတွင်းကစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ဓာတ်ဆီဆိုင်တစ်ခုနဲ့ကွန်ဝဲကျေးရွာဘက်ကစစ်က
国内人不喏，哎呀，哎，阿些人听嘛是个国内资源不，国内资源嘛在其他的，啥个啥在不无无正路中里面，做别个啦，我那可能别困难，在其他的就到时候慢慢在其他的就呢就比较来看点咯。比如人家俺要对生米多，税务局人员也的，哎，这是看嘛个，人家总在那俺在家嘛是的。အဲ့ဒါနဲ့ချောင်းရင်နေမနေရှင်းနိုင်ရည်ကိုနိုင်ကြမှာဖြစ်တဲ့ဖြစ်စဉ
်ဒီတိုက်ခိုက်မှုကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL Cloud Wing Drone တပ်ဖွဲ့နဲ့ Special Operation Group တို့ပူးပေါင်းကတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကတော့ဒီသတင်းနဲ့ပတ်သက်လို့ထုတ်ပြန်တာမရှိသေးပါဘူးပူးပေါင်းတပ်ဖွဲ့တွေဘက်ကအခုလို Drone နဲ့ပစ်ခတ်မှုတွေအပြီးမှာတော့စစ်ကောင်စီဘက်ကလည်းကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရတာတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့လကပူပေါင်းတပ်ဖွဲ့တွေဘက်ကတင်းယူထားတဲ့စစ်ကောင်စီအတွက်စစ်ရေးရအရေးပါတဲ့လက်ခတ်တောင်စခန်းကုန်းကိုပြန်လည်ရယူနိုင်ဖို့စစ်ကောင်စီဘက်ကလည်းဇက်တိုက်တိုက်ပွဲတွေလုပ်ခဲ့တယ်လို့လည်းသူကပြောပါတယ
်ဒီကော့ဂရိတ်ကုသခွန်လက်နက်ကြီးကောင်ကနေပြီးတော့ကျွန်တော်တို့ပြည်ရောင်းတွေဘက်ကိုအတူတူညီထိုင်နေပြည်ရောင်းတွေဘက်ကို120မမနဲ့67မမကြီးနဲ့အဲ့ဒါအချိန်50ချက်မနဲ့ပြစ်ခတ်ခဲ့တယ်လက်ကတော့တော့ဥချိန်ပြီးတော့သူတို့စခန်းနာကိုဒီကတ်လို့မရဒါမဲ့အဝေးကနေမတမ်းမကြတော့လှမ်းပစ်တယ်တော့ရှိကျွန်တော်ဒီစခန်းကိုသိနေတာပြီးရလာနေတဲ့သလားကျော်ပြီသူတို့ပြန်ဒီကြားထဲမှာသူတို့ထိုးစစ်ဆင်ဒီစခန်းကိုသိမှုအတွက်ပိုက်ပွဲဆင်တာဆယ်ကျင်းလောက်ရှိ
အခုဆိုရင်ကရင်ပြည်နယ်မြောက်ရီခရိုင်ထဲမှာလည်းမကြခဏလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိတဲ့အတွက်ဒေသခံတွေဟာသူတို့ရဲ့ရိုက်ရွာတွေမှာမနေရဲပဲထွက်ပြေးတန်းဆောင်နေရတာတွေလည်းရှိနေပါတယ်ဇူလိုင်လကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်လာသလိုစစ်ကောင်စီဘက်ကလည်းအရေးပါတဲ့ခြေကုပ်စခန်းတွေမကျရေးအတွက်လေကြောင်းကနေပြန်လဲပစ်ကူတိုက်ခိုက်တာတွေလည်းလုပ်ခဲ့ပါတယ်ရှင်
။မင်းရေးမှတင်ပြခဲ့တာပါ။အခုတော့ဒီမိုကရေစီဆွေးနွေးခန်းကိုစကြပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်စစ်ကောင်စီကိုစတင်နေကြတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ဘဲနိုင်ငံကိုချစ်မြတ်နိုးသူတွေဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကပြောကြားခဲ့တာကိုဒီပတ်မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာပြန်လည်ထုတ်လွှင့်မှာပါမြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ဒေါက်အမ်ဒရူးစ်ကိုမတ်အင်ဂျင်နီယာက Skype ကနေအခုလိုဆက်သွယ်မေးမြန်းထားခဲ့ပါတယ
Thank you, Tom, for joining with our interview program.
Thank you very, very much. It's wonderful to be here. Thanks for inviting me.
How serious are the Myanmar hunters?
ဒီလိုအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုကနိုင်ငံတကာဥပဒေအရဆိုရင်ဘယ်အတိုင်းအတာထိချိုးဖောက်နေပါလဲရှင
် They're extremely serious. I mean, first of all,
ဒီလိုလေကြောင်းတိုက်ခိုက်မှုကနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်ပါတယ်။ပထမချက်ကတိုက်လေယာဉ်တွေနဲ့ဘုံကျဲတာ၊ရဟတ်ယာဉ်တွေနဲ့ရွာတွေကိုဆင့်ပြီးပစ်ခတ်တာတွေကိုစစ်ကောင်စီတပ်တွေကျူးလွန်တာထင်ထင်ရှားရှားတွေ့မြင်ရပါတယ်။နောက်ပြီးတော့ဒီလိုလက်နက်တွေနဲ့တိုက်ခိုက်တာတွေပိုးပြီးများလာပါတယ်။စစ်ကောင်စီတုံးနေတဲ့လက်နက်တွေဟာခွဲခြားမှုအကန့်အသတ်မရှိဘဲအားလုံးကိုပစ်တက်နိုင်ပါတယ်။ရွာလုံးကျွတ်ကိုသူတို့ကပစ်ခတ်နေတာဖြစ်ပါတယ်။ဒါတွေဟာစစ်ရာဇဝတ်မှုလက္ခဏာတွေဖြစ်သလိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလက္ခဏာတွေပါ။ဒါဟာကိုကျင့်တရားရှုထောင့်ကနေလက်မခံနိုင်ုံသာမကပဲနိုင်ငံတကာဥပဒေရှုထောင့်မှဆိုရင်စစ်ကောင်စီလုပ်ရက်ကတရားမဝင်ပါဘူး။
The hunters spokesperson
ကလေးတွေနောက်မြို့သမီးတွေပါဝင်ပေါ့နော်လူပေါင်း100ကျော်တေဆုံးခဲ့ရတဲ့ဒီဗစီကြီးကျေးရွာကလေကြောင်းတိုက်ခိုက်မှုကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသူတို့တိုက်ခိုက်တယ်ဆိုတာကိုဝန်ခံခဲ့တယ်ပြီးတော့ဒီလိုတိုက်ခိုက်တာကလည်းဒ ဒီအကျန်းဖက်အဖွဲ့လို့သူတို့အမည်တက်ထားတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီအုပ်ချုပ်ရေးယုံဖွင့်ပွဲပေါ့နော်အဲ့ဒီမှာလဲနောက်ပြီးတော့လက်နက်တွေလည်းရှိနေတယ်ဆိုတဲ့သတင်းတွေရတဲ့အတွက်ကြောင့်သူတို့ဒီလိုတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့လဲသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်ဆိုတော့ဒီပေါ်မှာ Tom Andrews ရဲ့အမြင်ရောဘယ်လိုရှိလဲရှင
် Citizens are not terrorists. Children are not terrorists.
နိုင်ငံသားတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးကလေးတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးစစ်ကောင်စီကိုဆန့်ကျင်တဲ့အပြစ်မဲ့ပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးသူတို့ဟာနိုင်ငံကိုချစ်မြတ်နိုးသူတွေပါသူတို့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလူ့အခွင့်အရေးအတွက်မစုံမနစ်တိုက်ပွဲဝင်နေသူတွေဖြစ်ပါတယ်မိမိတို့ရဲ့အနာဂတ်အတွက်မျိုးဆက်သစ်အတွက်တရားမျှတမှုနဲ့လူ့အခွင့်အရေးရဖို့ကြိုးစားနေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးသူတို့တွေဟာနိုင်ငံကိုချစ်မြတ်နိုးသူတွေဖြစ်ပါတယ်
So what kind of action should
ဒါဆိုရင်ဒီမြန်မာပြည်သူတွေအပေါ်မှာအကြမ်းဖက်ဖိနှိပ်မှုတွေကိုအကာအကွယ်ပေးဖို့ဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကဘလို့အရေးယူဆောင်ရွက်သင့်လဲရှင
် Step 1 is recognize that what has happened to this point
အစင့်တစ်အနေနဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ပျက်ခဲ့တာတွေဟာလုံခြုံရေးကောင်စီရောနိုင်ငံတကာအတိုင်းဝိုင်းကပါမြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလက်ခံအသိမှတ်ပြုရမှာဖြစ်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းဘက်ကမလုံနိုင်ခဲ့ဘူးဆိုတာရှင်းပါတယ်။ဒါဟာဘာကိုပြနေလဲဆိုရင်မြန်မာနိုင်ငံမှာအပြစ်မဲ့သူတွေကလေးသူငယ်တွေရဲ့အသက်တွေပိုးပိုပြီးဆုံးရှုံးလာတယ်။နိုင်ငံတကာဥပဒေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာတယ်။စတဲ့အဖြစ်အပျက်တွေပိုးပိုပြီးများလာနေတာပါ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်ဆိုတာကိုလက်ခံမှာဖြစ်ပါတယ်။ဒါကအဆင့်1ဖြစ်ပါတယ်။အဆင့်2ကတော့စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်ရင်းနီလန်းပေါင်းစုံရှာဖွေရမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားချူချော်ပြီးတဲ့နောက်မှာလူမျိုးရေးကောင်စီကအရေးယူဖြည့်ရှင်းရေးဆုဖြတ်ချက်ချဖို့ဆန္ဒမရှိဘူးဆိုတာတောင်နိုင်ငံတကာအတိုင်းအဝန်းကမဟာမိတ်အဖွဲ့ဖွဲ့ခဲ့ပါတယ်။ယူကရိန်းပြည်သူတွေကိုကူညီဖို့မဟာဗျူဟာကိုအဲ့ဒီမဟာမိတ်အဖွဲ့ကနေပေါင်းစပ်ညီနိုင်ချမှတ်ဆောင်ရွက်ခဲ့ကြပါတယ်။ရုရှားပေါ်အပြင်းထန်ဆုံးဖိအားပေးဖို့နဲ့ယူကရိန်းပြည်သူတွေကိုအထူးအဆုံးပံ့ပိုးကူညီပေးဖို့ကမ္ဘာနိုင်ငံတွေကအတူတကွပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီနီလန်းတိုင်းမြန်မာပြည်သူတွေအတွက်နိုင်ငံတကာကဆောင်ရွက်ပေးဖို့လိုအပ်နေပါတယ်။မြန်မာပြည်သူတွေကိုအကူအညီပေးသူတွေစစ်ကောင်စီအကြမ်းဖက်မှုကိုရှုတ်ချနေသူတွေဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထောက်ခံအားပေးနေသူတွေအနေနဲ့စကလုံးတွေနဲ့ပူးပေါင်းနေမဲ့အစားလက်တွေ့ဆောင်ရွက်မဲ့ညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းဖို့လိုအပ်နေပါတယ်။ဖြစ်နိုင်ချေနီလန်းအားလုံးကိုပူးပေါင်းဆွေးနွေးအဖြစ်ရှာကြပြီးတော့လက်တွေပူပေါင်းအေးအေးယူဆောင်ရွက်ဖို့လိုပါတယ်စစ်ကောင်စီရဲ့အားနည်းချက်တွေကိုရှာဖွေဖော်ထုတ်ပြီးတော့ဒီပေါ်မှာပူပေါင်းအေးအေးယူဖို့လိုအပ်ပါတယ်စစ်ကောင်စီကိုအထောက်ကူပေးနေတဲ့အရင်းအမြစ်တွေစွန့်အင်တွေလက်နက်တွေကိုတားဆီးပိတ်ပင်ရမှာဖြစ်ပါတယ်တကယ်လို့များနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မလုံနိုင်ဘူးဆိုရင်နောက်ထပ်တက်ခတ်မှုတွေရက်ဆက်ကြမ်းကြုတ်မှုတွေအပြစ်မဲ့ပြည်သူတွေပေါ်တပ်ဖြတ်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာဖို့ကိုပဲကျွန်တော်တို့မျှော်လင့်ထားရမှာပါဘုံဘုံလေးလေးပြောရရင်တကယ်လို့များမျှော်လင့်ထားတဲ့အတိုင်းဖြစ်လာတဲ့ဆိုရင်မြန်မာပြည်သူပြည်သားတွေအပေါ်ကျူးလွန်နေတဲ့ကြောက်ဝက်ဖွဲကောင်းတဲ့လောက်ရတွေကိုတားဆီးကာကွယ်နိုင်ခြင်းမရှိဘဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လက်လျှော့လိုက်ပြီးဆိုတဲ့အခြေအနေမျိုးရောက်သွားပါလိမ့်မယ
် Yeah I would like to take this opportunity to ask you about the Rohingya issue So the Rohingya
Reunification Program မြင်းကျင်နာကတော့ဒီ Rohingya ရိကိစ္စနဲ့ပတ်သက်လို့ပါပဲဒီဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှာဘင်္ဂလားဒေ့ရှ်အစိုးရရဲ့စစ်ကောင်စီရဲ့နောက်ကုလသမဂ္ဂတို့ကပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဆိုတော့အခုချိန်မှာရိုဟင်ဂျာတွေနေရပြန်ရေးမှာစစ်ကောင်စီရဲ့အကြမ်းဖက်ဒီနှိမ်နှင်းမှုတွေကလုံခြုံစိတ်ချရမှုမရှိဘူးဆိုတဲ့အခြေအနေကိုပြသနေတဲ့အပြင်ဒီကုလသမဂ္ဂဘက်ကဒီအစီအစဉ်နဲ့ပတ်သက်လို့လည်းထင်တာမြင်တာမရှိဘူးဆိုပြီးတော့လူခွေရေးဖွဲ့တွေကဝေဖန်ထောက်ပြနေကြပါတယ်အဲ့တော့ဒီရိုဟင်ဂျာတွေနေရပြန်ရေးကိစ္စမှာကုလသမဂ္ဂရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲရှင
် No one including the United Nations
အလုံးမှကျန်တဲ့အခြေအနေအောက်မှာနေနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုအသက်အန္တရာယ်လုံခြုံမှုကင်းမဲ့နေတဲ့မြန်မာနိုင်ငံကိုပြန်ပို့မဲ့အစီအစဉ်ဟာလုံးဝအတိတ်ပဲမရှိတဲ့ပြင်ဒီလိုပြန်ပို့မဲ့အစီအစဉ်ကိုကုလသမဂ္ဂအပါအဝင်ဘယ်နိုင်ငံဘယ်သူကမှထောက်ခံအကူအညီမပေးသင့်ပါဘူးဒုက္ခသည်တွေနေရပြည်ရေးကိစ္စမှာဆိုရင်သူတို့ရဲ့လူအခွင့်အရေးအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်အသက်နဲ့ဘေးကင်းလုံခြုံရေးကိုအကာအကွယ်ပေးဖို့တောင်မပြောနဲ့ အခြေခံအချက်ဖြစ်တဲ့လုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအခြေအနေတောင်မရှိပါဘူး။ဒါကြောင့်ဒီလိုအခြေအနေမျိုးမှာ Ranger တွေနေရာပြန်ရေးအစီအစဉ်ကိုဘယ်သူကမှမထောက်ခံသင့်ပါဘူး။အလုပ်ဖြစ်မှလည်းမဟုတ်ပါဘူး။တရားမျှတမှုလည်းမရှိပါဘူး။တကယ်တမ်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာ Ranger တွေရဲ့အခြေအနေကပိုပြီးခက်ခဲလာနေတာပါ။ဒါပေမဲ့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေအောက်မှာရှိနေတဲ့မြန်မာနိုင်ငံလိုအခြေအနေမျိုးမှာ Ranger တွေနေရာပြန်ပို့ရေးကိုကုလသမဂ္ဂအပါအဝင်ဘဲအဖွဲ့အစည်းကမှရှေ့တိုးဆောင်ရွက်ဖို့မသင့်ပါဘူး။
What has been the impact of your recent
Digere Meshla ga di Geneva Lukhwe Yi Kaunsi Nila ga ma Tom Andrews ni ne Myanmar Naingan Lukhwe Yi ajet de che ni ko asin khan tin pya de niya ma o belo tet yaw mu ri shi ga le shin.
Well, it was received I think very very well by most members of the council.
Lukhwe Yi Kaunsi apwa win a mya su ga chano tin tun ne asin khan sa ko lak khan ne lo chano myin ma de.တချို့အဖွဲ့ဝင်နိုင်ငံတွေကတော့ကျွန်တော်အစီရင်ခံစာကိုဝေဖန်ကန့်ကွက်ကြပါတယ်။သူတို့မေးခွန်းထုတ်တဲ့အချက်ကစစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်မြန်မာနေဆက်ပြတ်ချော်ပြီးတော့ဘေးကင်းရာကိုရောက်လာတဲ့ဒုက္ခသည်တွေကို I will set the last ဆိုတဲ့အချက်ဖြစ်ပါတယ်။ကျွန်တော်ရဲ့တုံ့ပြန်ချက်ကတော့ပြည်တွင်းရောပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားတွေရဲ့အခြေအနေတွေသူတို့ကိုလက်ခံတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဒေသတွင်းနိုင်ငံတွေကမြန်မာဒုက္ခသည်တွေပေါ်ဘလို့ဆက်ဆံတယ်လဲဆိုတဲ့အခြေအနေတွေကိုတင်ပြဖို့ကိစ္စကလူခွေးဆန်ရထူးကိုစလေတယောက်ရဲ့တာဝန်ဖြစ်တယ်လို့ယုံကြည်ပါတယ်။ဒါကြောင့်လည်းဒီတိုင်းပဲသူတို့ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။နောက်စစ်ကောင်စီကိုလက်နက်တွေပံ့ပိုးကူညီနေတဲ့နိုင်ငံတွေကကျွန်တော်ကိုပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ်။ဥပမာတရုတ်ဆိုရင်ပြက်ပြက်သားသားဝေဖန်ပါတယ်။စစ်လက်နက်ပစ္စည်းတွေတရားဝင်ရောင်းဝယ်တဲ့အပိုင်းကိုကျွန်တော်အနေနဲ့ကန့်ကွက်ရှုတ်ချပိုင်ခွင့်မရှိဘူးလို့တရုတ်ကပြောပါတယ်။ကျွန်တော်ကတရုတ်ကိုရောလူခွေးကောင်စီကိုရောပြန်လည်တင်ပြတဲ့နေရာမှာစစ်ကောင်စီလက်ထက်မှာဒီလက်နက်တွေရှိနေတာကြောင့်ဒါတွေကိုအသုံးပြုပြီးမြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုစစ်ကောင်စီကကျူးလွန်နေတယ်။ဒါကြောင့်အပြစ်မဲ့ပြည်သူတွေကိုတတ်တည်တဲ့ဒီလက်နက်တွေကိုစစ်ကောင်စီကိုရောင်းချတာမျိုးလုံးဝမလုပ်ဖို့ရပ်တန့်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကိုကျွန်တော်မြစ်တမ်းရက်ခံခဲ့ပါတယ်
။ Your position as the
Tom
UN
Andrews ကိုဒီလူအခွင့်အရေးကောင်စီညီလာခံကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်ဖြစ်နောက်ထပ်သက်တမ်း၃နှစ်ထပ်ပြီးတော့တိုးလိုက်တာဆိုတော့မြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့ရေးတိုးရေးရှိအနေနဲ့အဓိကဘယ်အချက်တွေကိုအာရုံစိုက်လှုပ်ဆောင်သွားဖို့ရှိလဲရှင
် Well, I'm very grateful to have my term renewed, my service as special rapporteur renewed by the Human Rights Council.
လူ့အခွင့်အရေးကောင်စီကကျွန်တော်တာဝန်သက်တမ်းတိုးပေးခဲ့တဲ့အတွက်အရင်ကျေးဇူးတင်ရပါတယ်။အထူးကိုယ်စားလှယ်လုပ်ပိုင်ခွင့်နဲ့အတူရှေ့ဆက်ရမယ့်အခြေခံအချက်တွေကိုကျွန်တော်ဆက်လက်လှုပ်သွားမှာပါ။ပထမဆုံးလုပ်မယ့်အချက်ကတော့မြန်မာပြည်သူတွေရဲ့စကားကိုနားထောင်မှာဖြစ်ပါတယ်။မြန်မာပြည်တွင်းနဲ့ပြည်ပမှာဘာတွေဖြစ်နေသလဲဆိုတဲ့အရေးကြီးတဲ့သတင်းအချက်လက်တွေကိုသူတို့ကကျွန်တော်ကိုပံ့ပိုးပေးနေကြပါတယ်။ဒီအချက်တွေပေါ်မှာမူတည်ပြီးကုလသမဂ္ဂနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘာတွေလုပ်ဖို့လိုအပ်သလဲဆိုတာခွဲခြားစိတ်ဖြန်ပြီးအစီအခံစာတင်ပြရမှာပါ။ဒုတိယအဆင့်ကတော့မြန်မာပြည်သူတွေကိုအခိုင်အမာကူညီပံ့ပိုးပေးနေတဲ့နိုင်ငံတွေကိုထိဆက်ဆွေးနွေးမှာဖြစ်ပါတယ်။သူတို့ရဲ့ကြိုးပမ်းလှုပ်ဆောင်မှုတွေမှာပါဝင်ကူညီညှိနှိုင်းဆွေးနွေးမှာပါ။ကျွန်တော်အနေနဲ့ဒေသရင်းနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။မနစ်ကဆိုရင်ထိုင်းနဲ့မလေးရှားကိုရောက်ခဲ့ပါတယ်။လွန်ခဲ့တဲ့လအနည်းငယ်ကတောင်ကိုရီးယားနိုင်ငံကိုတွားခဲ့ပါတယ်။အခုဆိုရင်ဂျပန်နိုင်ငံကိုတွားဖို့ပြင်ဆင်နေပါတယ်။ဒီနှစ်ထဲမှာအင်ဒိုနီးရှားကိုလည်းတွားဖို့စီစဉ်ထားပါတယ်။ဒေသရင်းနိုင်ငံတွေကခေါင်းဆောင်တွေ၊ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေကိုကျွန်တော်တက်နိုင်တဲ့လောက်လိုက်လံတွစ်ဆုံပြီးတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဖြစ်ရပ်ကဆိုးဒုက္ခကြီးကိုကျွန်တော်တို့မျက်စိရှိမှနောက်ထပ်မကြုံကြရစေဖို့ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအတက်နိုင်ဆုံးဖိအားပေးဆွေးနွေးသွားဖို့ရှိပါတယ်။မြန်မာပြည်သူတွေအတွက်တရားမျှတမှုနဲ့လူအခွင့်အရေးကိုပံ့ပိုးကူညီပေးရေးစစ်ကောင်စီကိုစန့်ကျင်ရေးနိုင်ငံတကာတိုင်းဝိုင်းအနေနဲ့တစူးတစည်းတည်းပူးပေါင်းဆောင်ရွက်ဖို့တေချာအောင်ဆောင်ရွက်ရမှာဖြစ်ပါတယ်။နောက်လာမယ့်နှစ်မှာလည်းကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံတွေမှာကျွန်တော်ရဲ့အစီရင်ခံစာကိုတင်သွင်းသွားမှာဖြစ်ပါတယ်
။ Thank you Tom for giving your time with us.
It's my pleasure. Anytime. Thank you.
မိုင်းကျနိုင်ကမေးပြန်တင်ပြထားရတာပါ VOE မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြာခင်ထုတ်လွှင့်တော့မဲ့ဒုတိယပိုင်းနိုင်ဝဲစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားကြအောင်မှာဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ VUE မြန်မာပိုင်းအစီအစဉ်ရဲ့2023နဲ့အော်ဟူလာ28ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုတွေမြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။ဩဂုတ်လ22ရက်နေ့ကကျင်းပခဲ့တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာလက်ရှိရင်ဆိုင်နေရတဲ့ငွေကြေးအကျပ်တဲငွေဖောင်းပွားမှုကုန်စည်နှုန်းကြီးမြင့်မှုနဲ့ကုန်စည်နှုန်းတည်ငြိမ်ရေးအစီအစဉ်တွေကိုရှင်းလင်းပြောဆိုသွားခဲ့ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှင်ပြည်သိမ်းနိုင်ကအခုလိုတင်ဆက်ပေးထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဒေါ်လာဈေးရွှေဈေးကုန်ဈေးနှုန်းတွေတက်တာဟာဝိသမလောဘစီးပွားရေးသမားတွေကြောင့်လားစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်လားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဒီရက်ပိုင်းတွေအတွင်းမြန်မာနိုင်ငံမှာဒေါ်လာဈေးရွှေဈေးတွေတက်ပြီးဈေးကွက်တွေမတည်မငြိမ်ဈေးကွက်တွေကမောက်ကမဖြစ်နေတဲ့သတင်းတွေဆန်စီအပါအဝင်အခြေခံကုန်ဈေးနှုန်းတွေဇက်တိုက်တက်နေတဲ့သတင်းတွေကြားနေရပါတယ်။အေယာဝတီသတင်းဌာနကဖော်ပြခဲ့တဲ့ရန်ကုန်မြို့ရဲ့ဩဂုတ်လ22ရက်ကုန်ဈေးနှုန်းသတင်းတွေမှာရွှေဘူပေါ်ဆန်းတအိတ် 34,500 ကျပ်ကနေ 36,000 ကျပ်။စံကျော်အေယာဝတီပေါ်ဆန်းအုပ်စုဝင်တအိတ် 31,000 ကျပ်မှ 33,000 ကျပ်။စံကျန်းငစိန်စီယာအုပ်စုဝင်တအိတ် 9,000 ကျပ်ကနေ 14,000 ကျပ်။စောင်းစီတပိတ်သာ 11,000 ကျပ်။ဓာတ်ဆီ62လီတာ2,250 ကျပ်ဒီဇယ်တလီတာ2,460 ကျပ်အမေရိကန်ဒေါ်လာ3,900ကျပ်အခောက်ရွှေတစ်ကျပ်သား38သိန်းလို့တွေ့ရပါတယ
်ဒီလိုကုန်စည်နှုန်းသတင်းတွေအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုနာလီဘန်မှာမြမရင်းနှီးမြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB မြမနိုင်ငံခြားကုန်သွယ်မှု MFTB ဘဏ်တွေကအနှံထားတဲ့ဒေါ်လာ1,000,000ကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရကထုတ်ယူဝယ်မပေးဘဲပိတ်ဆို့လိုက်တဲ့ဆိုတဲ့သတင်းစင်ကာပူအခြေစား United Overseas Bank UOB ကလည်းမြန်မာနိုင်ငံကလူပုဂ္ဂိုလ်တွေနဲ့ဘဏ်တွေရဲ့ Visa ကတ် Master ကတ်တွေအပါအဝင်မြန်မာဘဏ်တွေနဲ့ဆက်ဆံရေးကိုစက်တင်ဘာလ1ရက်နေ့မှာရပ်ဆိုင်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာတွေ့ရပါတယ်။အေယာဝတီသတင်းဌာနက August 22ရက်နေ့မှာဖော်ပြခဲ့တဲ့နိုင်ငံသားအယံငွေရဲ့ထဝက်မကစင်ကာပူမှာရှိဆိုတဲ့ဆောင်းပါးမှာစစ်ကောင်စီထိန်းချုပ်ထားတဲ့ဗဟိုဘဏ်အနေနဲ့2021ခုနှစ် March လအထိအာရှဥရောပနဲ့အမေရိကန်ပြည်ထောင်စုကဘဏ်14ခုမှာနိုင်ငံသားအငွေအမေရိကန်ဒေါ်လာ 6.8 ဘီလီယံရှိပါတယ်။အဲဒီငွေတွေအနက်စင်ကာပူဘဏ်6ခုမှာဒေါ်လာ 4.5 ဘီလီယံရှိတယ်လို့ဖော်ပြထားပါတယ်
။မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာယင်းနှိမ့်မြုပ်နှံမှုဘဏ်နဲ့ကုသရန်ဝယ်ရေးဘဏ် MICB တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူတန်းခတ်လိုက်တယ်လို့2023ဂျွန်လ21ရက်နေ့ကထုတ်ပြန်ကြေညာပြီးနောက်ပိုင်းစစ်ကောင်စီဟာဒေါ်လာငွေအခက်အခဲပိုကြီးလာတာတွေ့ရပါတယ်။အဲဒီနောက်ပိုင်းဒေါ်လာဈေးတွေဇက်တိုက်တက်ကကြက်ငွေတန်ဖိုးဟာလည်းဇက်တိုက်ကျဆင်းလာတာတွေ့ရပါတယ်။ဒီလိုအခြေအနေမှာစစ်ကောင်စီဟာ2021ဇူလိုင်31ရက်နေ့မှာ2000တန်ငွေစက်ကူတစ်ထုတ်ဝေလိုက်တဲ့အခါငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတွေတက်နေတဲ့အခြေအနေတွေဟာပိုဆိုးသွားခဲ့ရပါတယ်။ဒီအချိန်မှာပဲကုလကြာသတင်းစာရှင်းလင်းပွဲမလုပ်ဘဲရပ်နားထားခဲ့တဲ့စစ်ကောင်စီဟာဩဂုတ်လ22ရက်နေ့ကသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာလက်ရှိရင်ဆိုင်နေရတဲ့ငွေကြေးအကျပ်တဲ့ငွေကြေးဖောင်းပွားမှုကုန်စည်နှုန်းကြီးမြင့်မှုတွေအကြောင်းကိုအဓိကထားရှင်းလင်းခဲ့တယ်လို့သိရပါတယ်။သတင်းစာရှင်းလင်းပွဲအပြီးမှာတော့ကုန်စည်နှုန်းတည်ငြိမ်ရေးကော်မတီဖွဲ့ပြီးကုန်စည်နှုန်းတည်ငြိမ်ရေးအစည်းအဝေးတွေဆောင်ရွက်မယ်။ဘဏ်တချို့ဟာတစ္ဆာမရှိဘူး။နိုင်ငံခြားငွေနဲ့ပတ်သက်တဲ့ပေးချေမှုတွေအားလုံးကို online trading မှာရရှိအောင်ဆောင်ရွက်သွားမှာဖြစ်တယ်ဒေါ်လာငွေကို6လတဲ့ကန်ဆောင်ဝင်းမရှိဘူးဆိုတဲ့သတင်းတွေမီဒီယာတွေမှာပေါ်ပြတာတွေ့လာရပါတယ်ဒေါ်လာဝင်ငွေရှိသူတူဦးဟာ6လအတွင်းသုံးရင်သုံးမသုံးရင်ဆက်ကင်ထားခွင့်မရှိဘဲပ ဘဟုဗန်ကသတ်မှတ်ထားတဲ့ဈေးနှုန်းနဲ့လဲလှယ်ပြီးဒေါ်လာကိုဘဟုဗန်ကိုပေးသွင်းရမယ်လို့ဆိုပါတယ
်။ကုန်ဈေးနှုန်းတွေတက်တာဒေါ်လာဈေးတွေတက်တာဟာအနာသိမ့်ပြီးတဲ့နောက်ပို့ကုန်နေပြီးသွင်းကုန်များနေတာဒဏ်ခတ်ပိတ်ဆို့မှုတွေများလာတာမို့စစ်ကောင်စီလက်ထက်မှာဒေါ်လာငွေလိုအပ်ချက်အကျက်တဲဖြစ်လာတာသွင်းကုန်ကန့်သက်တာသွင်းကုန်အတွက်ပေးချေရတဲ့ဒေါ်လာဈေးအဆမတန်တက်ပြီးတော့ကျပ်ငွေတန်ဖိုးအဆမတန်ကျလာတဲ့အပေါ်မှာလုပ်ငန်းရှင်တွေမှာရှိတဲ့နိုင်ငံသားငွေကြေးတွေကိုစစ်ကောင်စီကညှို့သားချက်အမျိုးမျိုးထုတ်ပြီးတော့ကန့်သက်ဖို့လှုပ်လာတာတွေကြောင့်ဖြစ်တယ်လို့လေလာသူတွေကထောက်ပြကြပါတယ်။ပထမပိုင်းမှာပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ပို့ကုန်ဝင်ငွေရဲ့65ရာခိုင်နှုန်းကိုဒေါ်လာ2000ရာကျက်နဲ့ဗဟိုဘဏ်ကိုပေးသွင်းရပြီးကျက်နဲ့35ရာခိုင်နှုန်းကိုလုပ်ငန်းရှင်ကစိတ်ကျက်ရောင်းလို့ရပါတယ်။နောက်ပိုင်းမှာပို့ကုန်ရငွေကို50-50ဆိုပြီးဖြည့်လျှော့ပေးပါတယ်။ဒါပေမဲ့လုပ်ငန်းရှင်တွေအတွက်အကျိုးမရှိဘဲပို့ဆိုးသွားတယ်လို့ဆိုရပါမယ်။ပါကြောင်လဲဆိုတော့ပို့ကုန်ငွေရဲ့50ရာခိုင်နှုန်းကို2100ကျပ်နဲ့ဗဟိုဘဏ်ကိုပေးသွင်းရပြီးတော့ကျပ်50ရာခိုင်နှုန်းကိုလည်းဒေါ်လာ2900နှုန်းနဲ့ဗဟိုဘဏ်ကိုပဲရောင်းရတယ်လို့လုပ်ငန်းရှင်တွေစီကသိရပါတယ်ဒီပါပေါက်ဈေးကဒေါ်လာ3,800-3,800ဆိုတော့လုပ်ငန်းရှင်တွေဘလောက်နင်းတာလဲဆိုတာမြင်သာပါတယ်။ဒါအပြင်ဒီပါရောက်အလုပ်သမားတွေသင်္ဘောသားတွေကိုသူတို့ရတဲ့လဆိုင်ရဲ့25ရာခိုင်နှုန်းကိုစစ်ကောင်စီဘဏ်ကနေမဖြစ်မနေလွှဲရမယ်လို့လဲစီစဉ်နေကြောင်းမြန်မာနောင်မြေသတင်းတပုတ်ကဆိုပါတယ
်။မောင်ခူဈေးကွက်ပေါက်ဈေးကအသာထားအောင်စစ်ကောင်စီတတ်မှတ်နှုန်းကနှစ်မျိုးဖြစ်နေတယ်။ဘိုးဘဏ်တရားဝင်တတ်မှတ်နှုန်းကဒေါ်လာ2100ကျပ်ဂျွန်လာ23ရက်နေ့ကစပြီးဗဟိုဘဏ်ရှေ့မောက်မှာရောင်းဝယ်ရင်ဒေါ်လာကို2920ကနေ2922ကျပ်ကြားမှာတတ်မှတ်ခွင့်ပြုထားတယ်လို့လဲပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်။အဆိုပါလုပ်ငန်းရှင်ကပဲဈေးနှုန်းဆိုတာကရောင်းလို့အားဝယ်လို့အားပေါ်အခြေခံပြီးဈေးကွက်ထဲမှာဖြစ်နေတာ။ဈေးကြောင်အမိန်ပေးလို့လည်းမရဘူး။ဈေးနှုန်းကိုတနတ်နဲ့လည်းပြစ်ချလို့မရဘူးလေ။ကိုယ့်ရဲ့အမှားတွေကိုတော့ဝန်မခံပဲဝိသမလောဘကြီးတဲ့လုပ်ငန်းရှင်တွေကြောင်ဆိုတော့ရဲစရာမကောင်းဘူးလားလို့ဆိုပါတယ်လက်ရှိကြုံတွေ့နေရတဲ့စီးပွားရေးအကျပ်တွေကစစ်တပ်ကအာဏာသိမ်းလို့ဖြစ်လာတဲ့အကျိုးဆက်အခုဆန်စည်းတွေတက်လာတယ်ငွေကြေးဖောင်းပွားလို့တက်တာပါတယ်လို့စဘာအထွက်ရောလို့လည်းပါပါတယ်ဥပမာဆန်ထွက်တဲ့စကိုင်းတိုင်းတိုက်ပွဲတွေနဲ့မတည်ငြိမ်မလုံခြုံဘူးဗျာအဲ့တော့ပြောချင်တာကအခုကြုံတွေ့နေရတဲ့အထွေထွေသောပြဿနာတွေကစစ်တပ်ကအာဏာသိမ်းလို့ဖြစ်လာတာပြဿနာရဲ့အရင်းခံကနိုင်ငံရေးအဲ့ဒါကိုမဖြေရှင်းပြနဲ့ဘာစီးပွားရေးမှပြေလည်လာစရာအကြောင်းမရှိပါဘူးစီးပွားရေးကခရိုနီတွေအထူးသဖြင့်စစ်ကောင်စီလက်ထက်မှာထပ်ပေါ်လာတဲ့ခရိုနီလက်သစ်တွေလောက်ပဲအဆင်ပြေနိုင်မယ်ပြည်သူလူထုကတော့ပြည်တွင်းစစ်ကြားမှာပိုကြက်တဲပိုဆင်းရဲတွေနဲ့ဖို့ပဲရှိတယ်အဲ့ဒီတော့နိုင်ငံရေးကိုအရင်ရှင်းရမှာပါတိုင်းပြည်ကိုတကယ်ချစ်သလားပြည်သူမျက်နှာကိုတကယ်ကြည့်သလားကြည့်တယ်ဆိုရင်စကားပြောကြဆွေးနွေးကြအဖြေရှာကြရမှာပေါ့ဗျာအဲ့ဒါကိုစစ်ကောင်စီအနေနဲ့အကြမ်းဖက်သမားတွေလို့ကြေညာထားသူတွေနဲ့တွေ့ဆုံဆွေးနွေးရေးလမ်းကြောင်းသွားစရာအကြောင်းမရှိဘူးဆိုတော့မခက်ဘူးလားလို့နိုင်ငံရေးအကဲခတ်တဦးကထောက်ပြပြောဆိုပါတယ်ခင်ဗျာ
ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်ခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲကိုရောက်လို့လာပါပြီ။ဒီဘက်မှာတော့မြန်မာပြည်သူတွေစားဝတ်နေရေးကြက်တဲလာတာကိုစစ်စစ်သုံးသပ်ထားပါတယ်။နားဆင်ကြည့်ကြရအောင်ပ
ဒီဘက်မှာတော့ ISP ကပြင်ရေဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ insight email မှာပါရှိတဲ့အနေကျအသေးခက်လာတဲ့မြန်မာပြည်သူတွေရဲ့အခြေအနေကိုဒီစိတ်တစ်ပိုင်းကောက်နှုတ်တင်ပြပါမယ်။မြန်မာပြည်သူတွေဟာစီးပွားရေးကျဆင်းတာနဲ့စစ်မီးပြင်းထန်လာတာတွေကိုတပြိုင်တည်းရင်ဆိုင်နေရပါတယ်။မြန်မာစီးပွားရေးဟာအသက်ရှူကြက်ရုံလာမကအမောဖောက်တဲ့အဆင့်တိရောက်လာပါတယ်။စစ်ကောင်စီထိန်းချုပ်နေတဲ့ကြားကကြက်ငွေတန်ဖိုးတဟုန်တိုးကျဆင်းနေပါတယ်။ကုန်စင်းလုံးကြီးမြင့်မှုမြန်မာလာတယ်လို့အလုတ်တွေလည်းရှားလာပါတယ်။အလုတ်ဖြုတ်ခံရတာနဲ့အလုတ်ရက်ဆိုင်ခံရတဲ့နှုံလည်းမြင့်တက်နေပါတယ်။တစ်ဖက်မှာလည်းစီးရဲချင်းတွေဟာပုံမပြင်းထန်လာဖို့ရှိပါတယ်။စီးပွားရေးအခြေအနေတွေဟာမြန်မာပြည်သူတွေအတွက်စိုးတက်ဆိုးလာပါတယ်။တင်သွင်းကုန်တွေဈေးမြင့်တက်လာပြီး စားသုံးသူတွေအတွက်ပိုပြီးခက်ခဲလာပါတယ်။ကြံ့ဝေတံမှုကြဆင်းမှုဟာစစ်ကောင်စီရဲ့နိုင်ငံသားသုံးွေထိန်းချုပ်ရေးမူဝါဒတွေကနေအစပြုလာပါ။စစ်ကောင်စီကတခုခုဆိုအမိန့်ပေးထိန်းချုပ်တာနဲ့ဖမ်းဆီးချင်းချုပ်တာတွေပဲလုပ်နေပါတယ်။တစ်ဖက်မှာလည်းသဘာဝဘီးနဲ့ပြည်တွင်းစစ်ကြောင်းအကုန်ထုတ်လုပ်မှုတွေကြဆင်းနေပါတယ်။အောက်ခြေလူရန်သားကအနစ်နာဆုံးဖြစ်ပြီးအနေကျအသေးခက်တဲ့ဘဝတွေဖြစ်လာနေပါတယ်။အနာသိအလော်နှစ်နှစ်ကျော်လာချိန်မှာတိုက်ပွဲတွေပုံမူပြင်းထန်တဲ့အခြေအနေတွေနေနေရပါတယ်။အနာသိအလော်အခုနှစ်ဇူလိုင်လအထိတိုက်ပွဲပေါင်း1000ကျော်ဖြစ်ခဲ့ပါတယ်။ဒီပမာဏဟာပြီးခဲ့တဲ့10နှစ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲရဲ့နှစ်ဆကျော်ဖြစ်ပါတယ်။ဒီနှစ်နှစ်ကျော်ကာလအတွင်းမှာပဲအရသာတည်ဆုံမှု9000နီးပါးရှိလာပါတယ်။နေအဆောက်အုံတွေမိရှုခံရတာကလည်း8000ကျော်ရှိပါတယ်။2021နဲ့2022ခုနှစ်တွေမှာစစ်ကောင်စီနဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေများခဲ့ပါတယ်။2023ခုနှစ်မှာတော့စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပိုများလာတာပါ။ဒါဟာအသစ်ပေါ်လာတဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်နိုင်စွမ်းမြင့်မားလာတာကိုပြနေပါတယ်။
ဒါတော့ ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအတွက်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။အခုတော့မြန်မာပြည်ကပေးစာတွေကိုဆက်လက်တင်ပြပါအောင်မယ်။ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရင်းဖွင့်လော်တွေအကြံပြုလော်တွေကိုမအေးသန္တကျော်ကအခုလိုစူးစိတင်ပြထားပါတယ်။
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်ဆိုင်ကိုဆိုရတော့ရှင်ကတော့ messenger ကနေစာတို့လေးရေးလာတာပါ video ကိုအားပေးပြီးတော့နားဆင်နေပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုတော့ video ကိုစာရေးပြီးတော့မေးခွန်းထုတ်လာတဲ့တော်ရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါရနော
်မြန်မာပြည်ကပေးစာများအစီအစဉ်ကနေတဆင့်တပတ်အတွင်းအားကစားသတင်းအစီအစဉ်တင်ဆက်သူကိုရန်နိုင်ကိုမေးခွန်းတစ်ခုမေးပေးစေချင်ပါတယ်တခြားတော့မဟုတ်ပါဘူးဘောလုံးလောကမှာဘောလုံးကန်နေတဲ့ပွဲစဉ်အတွင်းမှာဂိုးသမားအပါဝင်ကစားသမားတွေကိုခြေစွမ်းမပြနိုင်လို့ပဲဖြစ်ဖြစ်ထိခိုက်ဒဏ်ရာရလို့ပဲဖြစ်ဖြစ်တခြားအကြောင်းတစ်ခုကြောင့်ပဲဖြစ်ဖြစ်လူလဲကစားကြပေမဲ့ဒိုင်းလူကြီးတွေကိုတော့အကြောင်းတစ်ခုခုကြောင့်လူလဲပြီးတခြားတယောက်ကိုပြောင်းလဲကင်တွယ်စေတာမျိုးမမြင်ဘူးပါဘူးဘောလုံးသမိုင်းပွဲစဉ်တစ်လျှောက်မှာပွဲစဉ်တစ်ခုထဲမှာဒိုင်းလူကြီးပြောင်းပြီးကင်တွယ်ခဲ့တဲ့ပွဲမျိုးရှိခဲ့ဘူးသလားဆိုတာသိကျင်ပါတယ်ကိုရန်နိုင်ကိုကျေးဇူးပြုပြီးမေးကြည့်ပေးပါမအေးတန်နာကျော်ကြီ
းဆိုညီထွန်းဆိုတဲ့တော်ရရှင်မှာအားကစားဝါဒနာရှင်ဖြစ်ပေါ်ရပါတယ်
။ဟုတ်ကဲ့ပါဗျာ။ဘောလုံးပွဲတွေမှာဒိုင်းသူကြီးတွေကိုလူစားလဲတာတွေရှိပါတယ်။များသောအားဖြင့်အဓိကလဲရတဲ့အကြောင်းကတော့ဒိုင်းတွေဒဏ်ရာကြောင့်ပွဲကိုဆက်ပြီးတော့ဒိုင်းမလုံနိုင်တော့လို့လဲကြတာပါ။သိတဲ့အတိုင်းပဲဒီဒိုင်းတွေဆိုတော့လည်းကစားသမားတွေလိုပဲကွင်းထဲမှာပြေးနေရတော့သူတို့လည်းတစ်ခါလေမှာဒဏ်ရာတွေရှိပါတယ်။အများစုဒဏ်ရာလေးရှိတာကတော့သူတို့ခြေထောက်ကျွတ်သားဒဏ်ရာတွေပါ။ပြီးခဲ့တဲ့နှစ်တည်းမှာကျွန်တော်လက်လန်းမိသလောက်ပြန်ရှာကြည့်တော့2019လုံးကဒီ Premier League ကဒီ Leicester နဲ့ Stoke နဲ့ပွဲမှာကွင်းထဲတိုင်း Bob Bradley ခြေသလုံးကျွတ်သားဒဏ်ရာရသွားလို့ဆိုပြီးတော့အရန်တိုင်း John Moss နဲ့လဲခဲ့ရတာကိုတွေ့ရပါတယ်။တခါ Italy ဘက်ကိုကြည့်ရင်လည်း2021မှာ Milan Derby ပေါ့ AC Milan နဲ့ Inter Milan ပွဲမှာကွင်းထဲတိုင်း Paulo Valeri ကြတော့ပေါင်းတွင်းကျော်ဒဏ်ရာရသွားလို့ဆိုပြီးတော့သူ့ကိုအရန်တိုင်းနဲ့လဲလိုက်ရတယ်တခါ2022မှာလဲအမ်ပိုလီနဲ့ဖီယိုရင်တီနာပွဲမှာဒိုင်လူကြီးမတ်တီယိုမချက်တီခြေလုံးကျွတ်သားဒဏ်ရာရသွားလို့ဆိုပြီးတော့သူ့ကိုအစားထိုးလိုက်တာရှိခဲ့ဘူးပါတယ်ဗျာ
ဟုတ်ကဲ့ပါကိုနိုင်ဖ
ဖြည့်ပေးတာကိုအထူးကျေးဇူးတင်ပါတယ်အခုတလောကိုရန်နိုင်လဲတော်တော်လေးကိုအထည်တွေများနေရတင်ပါတယ်ဟိုတလောတော့ကလည်းတခါသွားရရှင်ကဘောလုံးကြောင့်မေးပါတယ်အခုလည်းတခါဒီဘောလုံးဝဲနဲ့ပတ်သက်ပြီးမေးလာပြန်တာပါအခုလိုမျိုးအစီအစဉ်တွေကိုနားဆင်ပြီးတော့စိတ်ဝင်စားမေးလာကြတဲ့သွားရရှင်တို့ကိုလည်းအထူးကျေးဇူးတင်ပါတယ်ဒီမင်းညက်လာတဲ့အကြောင်းအရာအသေးစိတ်ကိုလည်းသိချာလေးလာပြီးတော့ပြန်ပြီးဖြေချားပေးတဲ့ကိုနိုင်ကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်ခုဆက်ပြီးကိုပိုင်းထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်တွေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးချင်ပါတယ်။ဒီတစ်ခေါက်စာရေးလာတဲ့သောရရှင်ကလည်းကုလသမဂ္ဂကိုတိုက်တယ်ပြီးတော့ရေးလာတာပါ။ကုလသမဂ္ဂကိုယ်စားလှယ်ရဲ့တလောကခီးစဉ်နဲ့ပတ်သက်ပြီးမကြေမနက်ရေးလာတာဖြစ်ပါတယ်
။တခါမှစာမရေးဘူးပါဘူး။တခုလောက်သိကျင်လို့ပါဗျာ။ကုလသမဂ္ဂအဖွဲ့အစည်းကစကားစကိုခခရရသွားတွေ့နေရတာဘာကြောင့်လဲဆိုတာသိကျင်လို့ပါ။တကယ်ဆိုအကြမ်းဖက်လုပ်ရက်တွေကျူးလွန်နေတဲ့သူကိုနောက်ဆုံးအနေနဲ့သတိပေးတာတို့ဘာတို့ပြောတင်တာမဟုတ်ဘူးလားအခုလို့တွားတွေ့တယ်လို့ကြားရတော့အစတည်းကလဝိုင်းရိုက်ဂွင်းစင်ထားသလိုကြီးများလားလို့ပါကျွန်တော်ညံမိတဲ့လောက်တွေးမိတာပါအမှားပါရင်ခွင့်လို့ကြပ
ါဒီလိုတော့ဟုတ်ဟန်မတူပါဘူးနော်လူသားချင်းစာနာကူညီပေးရေးဆိုင်ရာဒီအဖွဲ့အစည်းတွေကတော့လူတို့ကိုအကူအညီပေးဖို့ကြိုးပမ်းနေရတာဖြစ်လို့သူတို့ကဒီပြည်သူလူထုစီရောက်ရှိရေးအတွက်လမ်းကြောင်းမျိုးစုံမှန်သမျှနဲ့ကြိုးပမ်းကြရတာဖြစ်ပါတယ်တခြားနိုင်ငံတွေမှာလည်းအလားတူလုပ်ပုံကိုင်မုံတွေရှိပါတယ်နော်အခုဆက်ပြီးတော့ဒေါ်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးချင်ပါတယ်မြန်မာနိုင်ငံဒေသအနှံကတွေ့ကြုံနေရတဲ့အခြေအနေတွေရင်ဖွင့်စာတွေကိုအသိပေးလာတဲ့စာတွေထဲမှာဆိုရင်လုံခြုံရေးရအမည်မဖော်လို့ပါဘူးလို့ရေးပြီးတော့ဩဂတ်လ22ရက်နေ့ကရေးလာတာပါသူကဒီကနေ့ညနေပိုင်း 9:00 ခွဲဝင်ကျင်လောက်တကုံမြို့တရှိပိုင်း128ရက်ကွယ်နာအင်းဝါလမ်းပေါ်မြစ်ထားတန်လန်နာမှာဖြစ်တဲ့ဆိုပြီးတော့ဒီတင်းနေလာနေဩဂတ်လ22ရက်နေ့ကလူအုပ်စုနဲ့အကြမ်းဖက်အနိုင်ကျင့်တဲ့ဖြစ်ရက်တစ်ခုကိုတပ်သေးကန်ဓာတ်ပုံနေတဲ့တကွာရေးပို့လာပါတယ်ရှင်ရာဇဝတ်မှုမြောက်တဲ့လုပ်ရက်ဖြစ်လို့စာရပြပြချင်းဒီသတင်းပတ်ပထမအဦးဆုံးတင်းနေကလေးမှာပဲဖော်ပြလိုက်ပါတယ်နော်
ဖြစ်ပုံကတော့ကားနဲ့သုံးမိန်ဘေးရဲဆိုင်နဲ့ချိတ်မိတယ်။မှားတာကဘေးရဲကမှားတာ။လမ်းသွေးကနေဇွတ်အချိန်နဲ့မောင်းတက်တာ။ကားကဖြည်းဖြည်းလေးလာတာဘေးရဲကလမ်းမကိုဖြတ်တက်ပြီးကားရဲ့ဘက်မှန်ကိုတိုက်ပြီးတော့ညာဘက်လမ်းဘေးထိုးမောက်သွားပါတယ်။ကားဆရာကဆင်းထုပေးတယ်။ဘေးရဲလည်းပြန်ထောင်ပေးတယ်။ဒါကိုသူတို့အုပ်စုဘွဲ့အနိုင်ကျင့်ပြီးဝိုင်းပြီးတော့ထိုးကြည့်ကြတဲ့အထင်းမှာပြူကောင်တွေလည်းပါတယ်။သွေးတွေဆိုတာခေါင်းကနေစီးကျနေတာအများကြီးပါပဲ။ဒါပေမဲ့ကားဆရာကိုလူအယောက်30လောက်ကဝိုင်းပြီးတော့ထိုးကျလိုက်သူတို့မှာပါတဲ့ဒုတ်တွေနဲ့ရိုက်တရိုးလက်ကင်နဲ့ရိုက်ဝိုင်းထိုးကြတာခေါင်းနှစ်ချက်တောင်ကွဲသွားပါတယ်ညာဘက်နာကရောင်ကိုင်းပြီးနာနေတာအခုထိဦးနေတော့ပဲအခုချိန်ထိဘယ်ဘက်နဲ့ထင်အောင်တနောက်နဲ့ထူတာလို့ဖူးရောင်ပေါက်နေတာဓာတ်ပုံထည့်ပေးလိုက်ပါတယ်ဇက်ပိုးနဲ့နောက်ကြောကိုထိုးလိုက်တဲ့ဒဏ်ရာတွေလည်းရှိနေတယ်ဆိုတော့ကားဆရာခေါင်းကိုလည်းရာအိမ်မှုဆိုသူကတနတ်တို့ဖင်နဲ့ထုတယ်ပြစ်တန်လိုက်လို့ရတယ်နော်လို့တော်ပြောတာအဲ့ဒီအတွက်ဘယ်မှာတရားမျှတမှုရမလဲကားဆရာကိုဝိုင်းဝန်းထိုးချိန်နေကြတဲ့အချိန်မှာစက်ယုံကကားဆရာကလေးတယောက်ကဝင်လာပြီးကူဆွဲတာကိုသူတို့ကိုထိုးပါတယ်ဆိုပြီးဝိုင်းထိုးကြတာမျက်နှာမှာရစရာတော့မရှိပါဘူးဗျာနှာခမ်းလေးလည်းကွဲသွားလို့နှစ်ချက်တောင်ချုပ်လိုက်ရတယ်ကျွန်တော်ကဒီဖြစ်စဉ်ကိုအဆအဆုံးမြင်တွေ့ခဲ့သူပါပြည်သူတွေလုံခြုံမှုမရှိဘူးဆိုတာဒါကတက်တည်ပြနေတာပါပဲ
မြန်မာနိုင်ငံမှာတရားဥပဒေစိုးမှုလုံးဝမရှိတဲ့အခြေအနေကိုအခုလိုမျိုးရေးပြီးတော့အားလုံးသတိထားနိုင်အောင်လို့ပြောလာတာဖြစ်ပါတယ်ရှင်။ဒီလိုမျိုးမြန်မာနိုင်ငံမှာတရားဥပဒေစိုးမှုလုံးဝမရှိလို့ပါဆိုတော့ရေးလာပြီးတော့သတိပေးလာကြတဲ့သောရရှင်ရဲ့စာရီးပုံစံမျိုးစုံနဲ့ရရှိနေပါတယ်နော်။ကဲဒီတစ်ပတ်အတွက်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ပြစီရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးရောက်ရှိလာနိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်။ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Burmese News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bamis ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မဘီမဘေးစာတွေကိုမအေးတနာကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်လက်ပြီးကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပါဦးမယ်အမေရိကန်နိုင်ငံနယူးယောက်မြို့မှာပြီးခဲ့တဲ့အပတ်ကပိုကီမွန် Go ဂိမ်းစုပေါင်းကစားပွဲတော်ကိုကျင်းပခဲ့ပါတယ်ဗီဒီယိုနိုင်ငံမှာတော့မျက်ရည်ဆက်ကားမောင်းပြိုင်ပွဲကို14နာရီကြာကျင်းပခဲ့ပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချနဲ့ဘပခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်
အမေရိကန်ပြည်တော်ဆွေးနွေးရောမျိုးမှာပြီးခဲ့တဲ့တရင်ဘက်ကပိုကီမွန်ဂိုဂိမ်းစုပေါင်းကစားပွဲတော်ကျင်းပခဲ့ပါတယ်။2016ခုနှစ်ဇူလိုင်လမှာစတင်မိတ်ဆက်ပြီးခဲ့တဲ့ပိုကီမွန်ဂိုဂိမ်းကိုစမတ်ဖုန်းလေးတွေနဲ့ကစားရတာဖြစ်ပြီးအရာနည်းပညာနဲ့ပိုကီမွန်အကောင့်လေးတွေကိုလိုက်ဖမ်းရတာပါ။အမေရိကန်ပြည်တော်စုမှာကျင်းပတဲ့ခုနှစ်နှစ်သက်တမ်းအတွင်းဒီနှစ်ပွဲတော်ဟာအကြီးဆုံးဖြစ်ပြီးလူပေါင်း 9,000 ကျော်၃ရက်ကြာကျင်းပတဲ့ပွဲတော်ကိုတက်ရောက်ခဲ့ကြတယ်လို့ပွဲကိုစီစဉ်တဲ့သူတွေကပြောပါတယ်။အဲ့ဒီထဲက80ရာခိုင်နှုန်းလောက်ဟာတခြားနေရာတွေကလာကြတဲ့သူတွေဖြစ်ပြီးတော့မရောက်ဘူးတဲ့နေရာမတွေ့ဘူးတဲ့လူတွေနဲ့တွေ့ဆုံကြတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။လမ်းလျှောက်ပြီးပိုကီမွန်အကောင့်လေးတွေကိုလိုက်ဖမ်းရတဲ့ဒီဂိမ်းကစားတဲ့အတွက်လဲကိုယ်လေးချိန်ပေါင်100လောက်ရော့ချသွားပြီးဘဝအပြောင်းလဲဖြစ်ခဲ့တယ်လို့ပက်စဗီးနီးယားပြည်နယ်ကကစားသူတို့ကပြောပါတယ်။အချက်လက်တွေကိုမှတ်တမ်းတင်ထားတဲ့ Active Player Website ကအချက်လက်တွေအရ2022ခုနှစ်ဇန်နဝါရီလကတည်းကဆိုရင်ကမ္ဘာတစ်ဝှမ်းလုံးမှာဒီဂိမ်းကိုကစားတဲ့သူတစ်လကိုတန်80ရှိပါတယ်ရှင
်ဗြိတိန်နိုင်ငံ West Success Data 5 Oak အရမှာမျက်ရင်းဆက်ကားမောင်းပြိုင်ပွဲကို14နိုင်ကြာကျင်းပခဲ့ပါတယ်ပြိုင်ပွဲကိုအပတ်500မောင်းရတဲ့ဒီပွဲမှာပါဝင်သူတွေဟာပြိုင်ကားမောင်းသူတွေလိုဝစ်စုံပြေဝစ်ဆင်ထားကြပြီးတော့စနေနေ့ကလေးကစလိုက်တဲ့ပြိုင်ပွဲဟာဒီနေ့ကနေနေ့အထိကြာမြင့်ခဲ့တာပါဗြိတိန်မျက်ရင်းဆက်ကားမောင်းပြိုင်ပွဲအသင်းရဲ့အနှစ်90မြောက်နှစ်ပတ်လည်အထိမ်းအမှတ်ပြည့်ပုံမှန်12နှစ်ကြာပြိုင်ပွဲထံ2နှစ်ပိုကြာခဲ့တာပါဒီပြိုင်ပွဲမှာအသင်းပေါင်း90ပါဝင်ခဲ့ပြီးအမေရိကန်နဲ့ဥရောပနိုင်ငံတွေကပြိုင်ကားမောင်းသူတွေလည်းပါဝင်ခဲ့ပါတယ်ဒီမျက်ရည်ဆက်တွေရဲ့အမြန်ဟာတနအီကိုမိုင်90နှုန်းနဲ့မောင်းနေနိုင်တာပါတခြားပြိုင်ကားပွဲတွေမှာလိုပဲလက်စီဖြည့်ပေးရသူတွေကားလိုအပ်ချက်တွေကိုချက်ချင်းပြင်ဆင်ပေးနိုင်သူတွေဘေးကနေစောင့်ကြည့်နေပြီးဒီနှစ်အတွက်အနိုင်ရသားတဲ့အဖွဲ့ကတော့ဘူးစ်အိုင်ပြိုင်ကားအဖွဲ့ဖြစ်ပါတယ်ခင်ဗျာ
ဖရာစီနိုင်ငံမှာတဲထိတ်ရင်ဖို့စွန့်စားရတာကိုစိုက်တဲ့သူတွေအတွက်နှစ်စဉ်ကျင်းပတဲ့စစ်ပြခွက်ကားပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။မီနစ်ဂါရီယက်စ်ပီနယ်ဘဲလူဟော်ရီဇွန်တီမြို့အနီးကတောင်တန်းတွေပေါ်မှာအင်ဂျင်မပါတဲ့စစ်ပြခွက်ကားအသေးလေးတွေကိုတောင်ပေါ်ကအချိန်နဲ့လှိမ့်ချပြီးတော့ရှင်းပြရတာပါ။ကားလေးတွေဟာတောင်ပေါ်ကလှိမ့်ချတဲ့အချိန်ကြောင့်တနအီကို100ကီလိုမီတာကျော်နှုန်းအထိသွားနိုင်ပါတယ်။ဒီကားလေးတွေမှာအင်ဂျင်မပါပေမဲ့အချိန်ထိန်းနိုင်ဖို့အတွက်ဟန်ဒရိတ်ကျော်ပါပါတယ်။ဒီကားလေးတွေကိုတက်တာဂျမမဟုတ်တန်လေးတွေနဲ့တိစောက်ထားတာဖြစ်ပြီးတော့အရှိ3မီကျော်ကနေ9ပေလောက်ရှိပါတယ်
ပုံစံနှမျိုးနဲ့ရှင်ပြိုင်ကြရပြီးရိုးရိုးနဲ့ flex ပြိုင်ပွဲတွေဖြစ်ပြီးတော့ flex ပြိုင်ပွဲမှာပိုကြီးတဲ့ကားတွေပါဝင်ပြီးကီလို60အထိလေးပါတယ်။အမှုပညာလက်ရာပြပွဲတွေနဲ့ယဉ်ကျေးမှုကပွဲတွေပါဝင်တဲ့ Furata ယဉ်ကျေးမှုပွဲတော်ရဲ့အထက်အစိပ်ပိုင်းအဖြစ်ဒီကားပြိုင်ပွဲကိုကျင်းပကြတာပါရှင်။
ကိုလံဘီယာနိုင်ငံမှာပြီးခဲ့တဲ့အပတ်ကကမ္ဘာအပြင်ထူတဲ့နေကိုကျင်းပခဲ့ပါတယ်။မန်ဒလီမြို့တောင်ပတ်မှာရှိတဲ့အီတာကွင်းရပ်ကွက်မှာနှစ်စဉ်ကျင်းပတဲ့ဒီကမ္ဘာအပြင်ထူတဲ့နေမှာပါဝင်တဲ့သူတွေဟာအနားယူဖို့အတွက်အကြောင်းပြချက်ကောင်းကောင်းရပြီးပါဝင်ကြတာပါ။မေလ၁ရက်နေ့ကမ္ဘာအလုံသမားနေနဲ့ဆန့်ကျင်ဘက်တခုခုလုပ်တဲ့အနေနဲ့အခုလိုဘာမှမလုပ်တဲ့နေအပြင်ထူတဲ့နေဖြစ်ဆင်နွှဲကြတာပါလို့စီစဉ်သူတို့ကပြောပါတယ်။1985ခုနှစ်ခရဲကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ဒီပွဲကိုဖန်တီးခဲ့သူကအပြင်းကြီးတဲ့အတွက်တခြားတိုးတက်မှုတွေဖြစ်စေတယ်လို့လည်းပြောပါတယ်ဒီပွဲကိုဆင်နွှဲဖို့အတွက်ရက်ကွက်အတွင်းကလူတွေကိုဘေးကနေရက်ကြည့်မနေပဲအားလက်တဲ့အချိန်မှာပါဝင်ဖို့ဖိတ်ခေါ်ခဲ့ပြီးတော့အမှုပညာရှင်တွေရဲ့ဖျော်ဖြေရေးတွေလည်းပါဝင်ပါတယ်အမှုပညာလက်ရာတွေဖန်တီးဖို့နဲ့တီးဆိုဖျော်ဖြေရေးတွေအတွက်လည်းမြို့တော်ခန်းမကိုပြောင်းလဲခဲ့ပြီးတော့မြို့ကြီးတွေမှာမယမနာလှုပ်ရှားမဲ့အစားကမ္ဘာအပြင်ထူတဲ့နေဟာအေးအေးဆေးဆေးပြုမှုလှုပ်ရှားဖို့လုံ့လော်တဲ့ပွဲလည်းဖြစ်ပါတယ်ခင်ဗျာ
သူချစံပြသတင်းတွေကိုကိုငင်းချတဲ့မခင်ဖြူတွေတို့ကတင်ဆက်ခဲ့ကြတာပါအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့သတင်းအကြီးအကျယ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါအောင်မယ်။ဝက်နာချေးစတဲ့အကြီးကဲရက်ချန်ဒီပရီဂိုဇင်းနဲ့ပြီးခဲ့တဲ့အပတ်ကရုရှားနိုင်ငံတွင်လင်းပြတ်ကျလို့တေဆုံးသူ10ဦးထဲမှာအပါအဝင်ဖြစ်တဲ့ဆိုတော့ကိုမျိုးပီစားနဲ့မှုခင်းစိတ်ပညာဆက်သက်စစ်ဆေးချက်တွေအရသိရှိရတဲ့အကြောင်းရုရှားကစုံစမ်းစစ်ဆေးသူတွေကတနင်္လာနေ့ကအတည်ပြုပြောကြားလိုက်ပါတယ်။ယခင်ထုတ်ပြန်ထားတဲ့လင်းပေါ်လိုက်ပါသွားသူအမည်စင်းဟာတိကျပြီးပရီဂိုဇင်နဲ့သူ့ရဲ့ထိတ်တန်းလက်ထောက်နှစ်ဦးတို့လည်းတိုက်စုံတဲ့ထက်မှာပါဝင်ခဲ့တယ်လို့ရုရှားလေကြောင်းပြန်တိုင်းရေးဌာနကအတည်ပြုပြောကြားလိုက်ပါတယ်။အာဖရိကကိုတာမဏိပစ္စည်းတွေတင်ဆောင်ရင်ဒုတိယရက်ဘက်ကုမ္ပဏီသင်းမော်စီးဟာယူကရိန်းနိုင်ငံအိုဒက်ဆာစစ်ကမ်းမြို့ကနေထွက်ခွာလာခဲ့ပြီးယာယီပင်လယ်တဲ့ရေလမ်းကြောင်းကနေရူမေးနီးယားပင်လယ်ပြင်ကိုအန္တရာယ်ကင်းကင်းရှင်းရှင်းနဲ့ရောက်ရှိသွားပြီလို့ယူကရိန်းကတင်းငွေနေ့ကပြောလိုက်ပါတယ်။ဒီလိုရောက်သွားတဲ့အကြောင်းကိုယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီးကလည်းယခင်ကတွစ်တာလို့သိကြတဲ့ယခု X လိုမျိုးစာမျက်နှာမှာရေးသားထားတာပါတင်မောအမီကပရီမတ်စ်ကိုခေါ်ပြီးလိုက်ဘေးရီးယားအလံတွင်ထူထားတယ်လို့မစ္စတာဇယ်လင်စကီးကပြောပါတယ်အာဖရိကမှာရှိတဲ့အမေရိကန်စစ်တပ်အာဖရိကွန်ကသူတို့ပေါ်ပေါင်းစည်းကာကွယ်ရေးလေကြောင်းတိုက်ခိုက်မှုကြောင့်ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်စစ်သွေးကြ73ဦးတိစုံသွားတယ်လို့ဆိုပါတယ်ကစ်ပါယိုမျိုးရဲ့အရှိမြောက်ဖက်အနီးနားမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုဟာအယ်ဂျာဘတ်စစ်သွေးကြွတွေရင်ဆိုင်နေရတဲ့ဆိုမာလီတပ်ဖွဲ့တွေကိုကူညီတိုက်ခိုက်တာဖြစ်တယ်လို့လည်းအမေရိကန်စစ်တပ်ကပြောလိုက်ပါတယ်ပါကစ္စတန်နိုင်ငံမှာတော့ရက်စစ်မီတာကတွေတက်လာတဲ့အတွက်မီတာကတောင်းခံလွှာတွေကိုမီးရှို့ပြီးပြည်သူတွေကတက်တရနေဖြစ်တင်းငွေနေမှာဆက်လက်ပြီးဆန္ဒပြနေကြပါတယ်အနောက်မြောက်ပိုင်းမှာရှိတဲ့ခါဘာပတ်တွန်ခါပြည်နယ်မှာရက်စစ်ဌာနကသူဝင်နှန်းနေတဲ့တပ်ဆင်ထားတဲ့ဆက်နဲ့ဆက်ပစ္စည်းတွေကိုအကာအကွယ်ပေးဖို့လည်းရဲကိုအခုညီတောက်ခံလိုက်ပါတယ်အခုလိုသတင်းကြေကျုပ်ကိုကြေညာပြီးတဲ့နောက်မှာတော့ကျွန်တော်တို့အစီအစဉ်ကိုမကြခင်အဆုံးသတ်တော့ပါဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ဇူဘဲအယ်တာယက်နဲ့ဇနစ်အဒူရမန်တို့ဖြစ်ကြပါတယ် VOA American ရဲ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုက်တော့မီတာ24 40 51နဲ့လိုက်လမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်နေကြတာပါတော်တော်ရှင်များနဲ့တကွပြမပြည်သူပြည်သားအားလုံးကျမ်းမာချမ်းသာကြပါစေကျွန်တော်တပောင်တန်းပါ
This program has come to you from the Voice of America, Washington.
Welcome to the Voice